ငင်းချိန်စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားအဖွဲ့တွေနိုင်ငံရေးပါတီတချို့တွေနဲ့တွေ့ဆုံဆွေးနွေးမယ်လို့ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစည်းအဝေးမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုခဲ့တာဖြစ်ပါတယ်။ဘယ်နှစ်ဘသူတွေနဲ့ဘလို့ဆွေးနွေးမယ်ဆိုတာကိုတော့ပြောဆိုခဲ့တာမရှိပါဘူး။ငင်းချိန်အတွက်ဆိုကအာဏာသိမ်းပြီးနောက်ပိုင်းမှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့အကျိုးရလက်ထွက်ပေါ်ခဲ့တာမရှိပါဘူး။လက်တလုံးမှာတော့ပြည်တွင်းမှာတဖြည်းဖြည်းစစ်ပောင်ပိုကျဲလာသလိုရခိုင်ကချင်ဘက်မှာပါစစ်ရေးတင်းမာလာနေတာပါ။နေရာအနှံ့စစ်ပောင်ကျဲလာချိန်မှာငင်းချိန်စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားအဖွဲ့တွေနိုင်ငံရေးပါတီတချို့တွေနဲ့တွေ့ဆုံကငင်းချိန်အတွက်ဆွေးနွေးဖို့ပြင်ဆင်နေတယ်လို့စစ်ကောင်းဆောင်ကပြောဆိုနေပေမဲ့လက်တွေ့မှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကိုဆွေးနွေးဖို့ဖိတ်ကြားထားတာမရှိသေးဘူးလို့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကတခုဖြစ်တဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ပါတီဥက္ကဋ္ဌဒေါ်စောမြရာဇာလင်းကပြောပါတယ
်ဖိတ်စာတော့မရောက်သေးဘူးဒီမှာတော့ကဒီသူကိုလက်သစ္စာမဖတ်ဘူးဒီကိုလက်သစ္စာမဖတ်ဘူး NCA ပေါ်မှာလက်သစ္စာမဖတ်ဘူးဘာကြောင့်လဲဆိုတော့ဒီစာချုပ်လည်းကိုတိုင်ကလက်မှတ်ရေးထိုးထားတာဖြစ်တယ်ကိုယ်တိုင်ကစောင့်တိရမယ်ကိစ္စတွေကိုအကုန်စောင့်တိမယ်။ရခိုင်ပြည်ကလည်းပဲတည်တည်ငြိမ်ငြိမ်နဲ့အရှံသွားနိုင်တဲ့အခြေအနေတစ်ခုခုကိုရောက်စေရှင်တဲ့ဌာနကကို့မှာအပြည့်ရှိတယ်။ကျွန်တော်က NSC ရဲ့နဲ့ဆွေးနွေးတဲ့အခါမှာလည်းပဲကျွန်တော်တို့တွေ့ဆုံဆွေးနွေးနေမှုတွေဟိုအပေါ်ယံကြိုးဆွေးနွေးမှုတွေမဖြစ်သင့်တော့ဘူးဆိုတာကျွန်တော်တို့မြင်နာကြံပေးတယ်။နောက်ထပ်လည်းဒီအကြောင်းပေးသွားမှာပါ။နည်းနည်းမှုရှိရမယ်။ဒီထက်ဆွေးနွေးမှုကိုဒီထက်အသင်းမြင့်ဖို့လိုတယ်။ကျမတို့ချွေးနေတယ်ဆိုတာတရက်လာချွေးနေလိုက်ဟိုခဏနဲ့ပြန်သွားလိုက်မဖြစ်သင့်ဘူးလို့ပဲကျမမြင်တယ
်စစ်ကောင်စီခေါင်းဆောင်ကတော့ရှေ့လုပ်ငန်းစဉ်တက်တရအချက်ဖြစ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA နဲ့ပတ်သက်လို့စာချုပ်ပါသဘောတူညီချက်များအတိုင်းဆောင်ရွက်လျက်ရှိသလိုသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ယာယီအပြစ်အခက်ရက်စဲရန်သဘောတူညီထားတဲ့လက်နက်ကိုင်အဖွဲ့တွေဘက်ကသဘောတူညီချက်တွေအပေါ်ချိုးဖောက်လာမှုတွေရှိတယ်လို့ဆွဆွဲပြောဆိုထားပါတယ်စစ်ကောင်စီကအခြေအနေတွေအပေါ်ထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်လျက်ရှိပြီးတော့ခုခံကာကွယ်တာကလွဲရင်တိုင်းရင်းသားတပ်စခန်းတွေကိုတိုက်ခိုက်တာတွေမလုပ်ခဲ့ဘူးလို့ပြောဆိုထားပါတယ်စစ်ပွဲတွေကြေပြန့်လာနေချိန်မှာငြိမ်းချမ်းရေးစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေနိုင်ငံရေးပါတီတချို့တွေနဲ့တွေ့ဆုံဆွေးနွေးပြီးတော့ငင်းချင်းရဲ့အတွက်ဆွေးနွေးဖို့ပြင်ဆင်နေတဲ့စစ်ကောင်းဆောင်ရဲ့လှုပ်ဆောင်ချက်ဟာဟန်ပြတက်တက်သားဖြစ်ပြီးဆွေးနွေးမှုတွေကလည်းထိရောက်တဲ့ပြောင်းလဲမှုတွေဖြစ်လာမှာမဟုတ်ဘူးလို့မြန်မာနိုင်ငံရေးငင်းချင်းရေးလေးလာသုံးသက်သူတဦးကအခုလိုမှတ်ချက်ပေးပါဗျာ။င
င်းချင်းရဲ့ဆွေးနွေးတဲ့နိုင်ငံရေးဆွေးနွေးရေးဆိုတာကတာကောင်းအောင်ဝါရဖြန်းလို့ရအောင်အသက်ဆက်လို့ရအောင်ဖြည့်ဖြည့်လို့ဒါကြီးကဲတိုင်းသားလက်နက်ကိုင်ဖွဲ့ရှင်းနေတယ်လို့အလိုက်ရောက်နေပေါ်ထားတဲ့ဟာတွေကိုစက်ထင်းလာတာပေါ့နော်။စက်တာလေးကအကျိုးရှိရင်ရှိနေတဲ့ချိန်မှာသုံးတဲ့ခြင်းတဲ့တော့မတဲ့ခြင်းမှလည်းတဲ့တယ်။အဲ့လိုမျိုးပေါ့။ဘယ်ပြာကအလားလာတော့ဘာမှသူကြားဖြစ်လာနိုင်ကြတော့ဘာမှမရှိသေးပါဘူး။ဆိုတော့နိုင်ငံကလည်းမှန်လို့မှန်တယ်ပေါ့။အဲ့ဒါစစ်တပ်အားနေလာတဲ့အချိန်မှာဒါကရှင်းနေမှုခွင့်ကောင်းလို့ဆိုတယ်။တကယ်တကယ်ကျတော့ဒီအကြက်တဲဘယ်လိုမှမခံနိုင်တဲ့အကြက်တဲမျိုးတွေ့မှာလေဒီရှင်ကြီးရဲ့လမ်းကြောင်းကအလုပ်ဖြစ်မယ်ဘုံဘော်ရဒီစတိုင်းနေဆိုင်နေတဲ့လမ်းကြောင်းကိုပဲဆက်သွားနေမှာပဲဆိုတော့ချိန်ကူလိုသေးတယ်လို့ပြောလို့ရပါတယ်
တချို့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ယာယီအပြစ်အခက်ရက်စဲဖို့သဘောတူညီထားတဲ့လက်နက်ကိုင်အဖွဲ့တွေဘက်ကသဘောတူညီချက်တွေကိုချိုးဖောက်လာမှုတွေရှိနေတယ်လို့စစ်ကောင်စီဘက်ကဆွဆွဲပြောဆိုထားတာပါဒါအပြင်နိုင်ငံကိုပျက်စီးအောင်အဖြတ်သမားစိတ်ဓာတ်ရှိတဲ့နိုင်ငံသားတွေကအရေးနေနေအခက်ချိုးချိုးလုပ်နေကြလို့နိုင်ငံအခုလိုဖြစ်နေတာဖြစ်တယ်လို့စစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဆွဆွဲထားပါတယ် NCA စာချုပ်ကိုအရင်ဗိုလ်ချုပ်ဟောင်းဦးသိန်းစိန်အရက်သားတစ်ပိုင်းအစိုးရလက်ထက်2015ခုနှစ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ကရင်ငင်းချင်းကောင်စီ KNU KNLAPC ဒီမိုကရေစီအကျိုးပြုကရင်တက်မတော် DKBA ချင်းအမျိုးသားတပ်ဦး CNF ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ပါဝင်ပြီးစတင်လက်မှတ်ရေးထိုးခဲ့ကြတာပါNLD အစိုးရလက်ထက်2018ခုနှစ်မှာတော့လာဟုဒီမိုကရက်တစ်အစည်းအရုံး LDU မွန်ပြည်သက်ပါတီ NMSP တို့ကပါလက်မှတ်ရေးထိုးခဲ့တဲ့အတွက်ကြောင့် NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့10ဖွဲ့အထိရှိလာပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်း KNU ချင်းမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF အဖွဲ့တွေကဆရာနာသိမ့်မှုကိုဆန့်ကျင်ပြီးတော့စစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးတာမျိုးမရှိတော့ပါဘူး။